တိုင်းရင်းသားများရဲ့တနိုင်ငံလုံးအဖြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT မှာပါဝင်ခြင်းမရှိတဲ့ UWSA ဝလက်နက်ကိုင်အဖွဲ့နဲ့မိုင်းလာအဖွဲ့တို့ဟာလာမယ့်စနေနေ့မှာစတင်ကျင်းပမယ့်တနိုင်ငံလုံးအဖြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရေးဆွဲရေးဆွေးနွေးပွဲကိုပထမဆုံးအကြိမ်တက်ရောက်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး16ဖွဲ့တက်ရောက်ဖို့ရှိနေပြီးအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့အစိုးရကိုယ်စားလှယ်3ဦးလွှတ်တော်ကိုယ်စားလှယ်3ဦးနဲ့တပ်မတော်ကကိုယ်စားလှယ်3ဦးတို့ပါဝင်ချမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရေးဆွဲဖို့အတွက်အစိုးရကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာဒီလ9ရက်နဲ့6ရက်နေ့တွေမှာရန်ကုန်မြို့ကမြန်မာငင်းချိုင်းစင်တာမှာဆွေးနွေးကြမှာဖြစ်ပါတယ်။လွန်ခဲ့တဲ့လကအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရေးဆွဲဖို့ဆွေးနွေးရမှာတော့ပြည်ထောင်စုငင်းချိုင်းဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့သာအဓိကဆွေးနွေးခဲ့ကြပြီးလာမယ့်ဆွေးနွေးပွဲမှာတော့ NCCT မှမပါဝင်တဲ့ဝါနဲ့မိုင်းလာအဖွဲ့တွေပါပါဝင်လာမှာဖြစ်ပါတယ်။UWSP ခေါ်ဝါပြည်သွေးစည်းညီညွတ်ရေးပါတီပါဝင်တယောက်မယ်ဆိုတာကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကအခုလိုအတည်ပြုပါတယ်
။အာကျွန်တော်တို့သွားဖို့ခုဆင်းပါလေ။အဲကျွန်တော်တို့ခုလမ်းမှာအာကျွန်တော်တို့ဒီကက်ကခုနှစ်ယောက်တော့ပါပါတယ်။ကိုယ်စားလှယ်ခုနှစ်ယောက်တော့ပါပါတယ်။အာဒီပါဆက်ဆိုင်ခြံချင်းမှုတွေဒီကောင်ကလူစုကြီးလာတာမှဖြစ်ပါတယ်။
မိုင်းလာအဖွဲ့လိုလူတည်များတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးအဖွဲ့ကိုလည်းဖိတ်ကြားထားပြီးတယောက်မယ်ထင်ကြောင်းဥအောင်မြင့်ကပြောပါတယ်။မိုင်းလာအဖွဲ့ကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။မတ်လ21ရက်နေ့ကပြည်တော်စုငင်းချိုင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးသိန်းစောခေါင်းဆောင်တဲ့အဖွဲ့ဟာမိုင်းလာမြို့ကိုတွားရောက်စင်မာတော့တပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းဆွေးနွေးပွဲမှာမိုင်းလာအဖွဲ့အနေနဲ့ပါဝင်ဖို့အတွက်ဖိတ်ကြားထားပါတယ်။ဒီဆွေးနွေးပွဲကိုတိုင်းသားလက်နက်ကိုင်အဖွဲ့14ဘွဲ့နဲ့ဖွဲ့စည်းထားတဲ့ NCCT မှမပါဝင်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့လည်းပါဝင်တက်ရောက်မယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်လာကပြောပါတယ
်။တက်ဖြစ်မှာပါကျွန်တော်ကိုယ်တိုင်သွားမှာပါ။ကျွန်တော်ဒီဆိုင်ကိုစားနေဖြစ်ကြတာတော့ဖြစ်ကြရပါတယ်။ဒါနဲ့ပါတဲ့နေရာမှာကျွန်တော်တို့3လိမ့်လောက်သွားမှာဖြစ်ပါတယ်။အခါကျတော့တရားဝင်လာဖို့တပည့်ဖြစ်ပါတယ်။၄ရက်နေ့ဆိုညာကရောက်သွားမှာပါ
။ RCSS အနေနဲ့ NCCT မှမပါဝင်ပေမဲ့ NCCT ကရေးဆွဲထားတဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးဆိုင်ရာစာချုပ်ပါမူကြမ်းအချက်တွေပေါ်မှာတော့အများအားဖြင့်သဘောထားကိုက်ညီကြောင်းပြောပါတယ်။အစိုးရနဲ့အပြစ်ခတ်မရက်စဲသေးတဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကတော့ဒီဆွေးနွေးပွဲမှာ NCCT ကိုယ်စားလှယ်အနေနဲ့ပါဝင်တက်ရောက်မှာဖြစ်ပြီးနှစ်ဖက်အပြစ်ခတ်ရက်စဲရေးစတင်ဆောင်ရွက်ဖို့ကိုအလေးထားဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်
။အဓိကတော့နှစ်ဖက်အပြစ်ခတ်ရက်စဲဘယ်လိုဆက်လုပ်နိုင်မလဲဆိုတော့အဓိက UDP ဆွေးနွေးလိုက်မယ်လို့ပဲကျွန်တော်တို့အဲ့လိုမျှော်မှန်းပါတယ်
။ဒါကတော့ PSLF အဖွဲ့ရဲ့အထွေထွေတွင်းရင်မှုတပ်ဖုံးကျော်ပြောသွားတာဖြစ်ပါတယ်။မြန်မာငင်းချိုင်းစင်တာကအကြီးတန်းအကြံပေးတူဖြစ်တဲ့ဦးလောင်မောင်ရွှေကတော့အစိုးရကိုယ်စားလှယ်ဘက်က9ဦးတယောက်ဖို့ရှိကြောင်းပြောပါတယ်
။အစိုးရဘက်ကလည်းဒီချင်းနီဂိုရှီယေးဖြစ်တဲ့ဦးအောင်မင်းနဲ့ဦးဆောင်မလေးနဲ့တော့လည်းဒီကဥက္ကဋ္ဌဒေဇော်နဲ့ဦးတမတော်လည်းဒီမှာဆွေးဖို့တကူလည်းတမတော်ရှိပုံအတက်ပါလိမ့်မယ်။ကျွန်တော်တို့ဒီ SCCT အဖွဲ့ဝင်14ဦးရှိတဲ့ကြာနေရယ်14ဦးအဲ့တော့လည်းဖော်တော်လို့ဦးနဲ့ကတော့ဒီဦးအောင်ရှိရပါဖို့ထားပါပြည်ပါဒီစနေဝဲဒီကရွေးချက်ကတော့နေရှင်းဝိုက်ပြီးစီစွာထိုးဖို့အတွက်ဆင်းရဲတက်ပြောင်းလို့မဟုတ်ဘူးတွေ့ပြီးတော့ကျွန်တော်ပြင်ဆင်ဖို့ပါလေဒါအဓိကဒီချက်ပါလို့ဆို
အစိုးရဘက်ကနာဂလန်နဲ့ကိုင်အဖွဲ့ကိုဖိတ်ကြားထားပေမဲ့တက်မဲ့မတက်ဘူးဆိုတာကိုအကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းဦးလာမောင်ရွှေကပြောပါတယ်လာမယ့်စနေနေ့ကစပြီးနှစ်ရက်ကြာကျင်းပမယ့်ဒီဆွေးနွေးပွဲမှာစာချုပ်မူကြမ်းကိုရေးဆွဲနိုင်မယ်ဆိုရင်တော့တပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုဖအံမြို့မှာထပ်မံဆွေးနွေးပြီးအတည်ပြုမှာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လကကျင်းပတဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရေးဆွဲတဲ့ဆွေးနွေးပွဲမှာတော့အပြစ်ခတ်ရက်စဲရေးကိုခိုင်မာအောင်လှုံ့ဆော်ရမယ့်နည်းလမ်းများနိုင်ငံရေးဆွေးနွေးပွဲဆိုင်ရာအာမခံချက်များနဲ့ဆက်လက်အကောင်အထည်ဖော်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်များဆိုတဲ့ခေါင်းစဉ်တွေပါဝင်တဲ့အခန်း9ခန်းပါစာချုပ်မူကြမ်းကိုရေးဆွဲဖို့နှစ်ဖက်သဘောတူထားတာဖြစ်ပါတယ်